မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကနေလက်တလို့အပြောင်းအလဲတွေပေါ်မလာနိုင်ဘူးဆိုရင်တော့မှ2009ခုနှစ်ရွှေဝါရောင်တော်လှန်ရေးကာလနောက်ပိုင်းလူထုရဲ့နိုင်ငံရေးနိုးကျမှုဟာမြင့်မားလာခဲ့ပြီးဒီနိုးကျမှုဟာအပြောင်းအလဲတွေပေါ်ပေါက်လာဖို့အရေးကြီးတယ်လို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကပြောပါရယ်မြန်မာနိုင်ငံရဲ့လက်တလို့အခြေအနေနဲ့နိုင်ငံရေးအလားအလာနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်တူနဲ့ဒေါက်ဆန်းစုကြည်တွေ့ဆုံမေးမြန်းတာတွေကိုတော့ကိုသိန်းထက်ဦးကဆက်ပြီးပြောပြပေးပါလားရှင
်ဟုတ်ကဲ့မင်းတော်ရှိုးရေးဒီ Crossroad Asia လို့ခေါ်တဲ့ကျွန်တော်တို့ဒီ VOA ကဒေါက်ဆန်းစုကြည်နဲ့တွေ့ဆုံမေးမြန်းခဲ့တာတွေပါမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေတွေကိုတော့ပြီးခဲ့တဲ့ဖြစ်ပျက်ခဲ့တဲ့အနေအထားတွေနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်ရဲ့သုံးသပ်ချက်တွေတော်တော်များများကိုမေးမြန်းခဲ့ပါတယ်မေးမြန်းခဲ့တဲ့အထက်မှာဒေါက်ဆန်းစုကြည်ကဒီ2009ခုနှစ်ရှီဝါယုံတော်လန်ရေးမှာဒီငိမ့်ချန်းစွာဒီမြေတားပို့ချီတက်ခဲ့တဲ့တန်ကားတော်တွေအချမ်းပဲနေနေခံခဲ့ရတာကိုသူ့အနေနဲ့မအံ့ဩဘူးဒါမဲ့ကိုစိုးရင်ခဲ့တဲ့ဆိုတဲ့အကြောင်းကိုပြောပါတယ်ဒီ2009ခုနှစ်ရွှေဝါရုံဒေါ်လာရေးအပြီးမှာကြည်သူတွေရဲ့နိုင်ငံရေးနိုးကျမှုပေါ့လေဒီနိုင်ငံရေးအရာမြန်မာနိုင်ငံကလောလောဆယ်မှာအပြောင်းအလဲတွေပေါ်မလာသေးဘူးဆိုပေမဲ့အရေးကြီးတဲ့ပြောင်းလဲမှုတွေတော့ရှိခဲ့တယ်ဆိုတဲ့အကြောင်းကိုသူကအခုလိုပြောပါတယ
် Not immediate change but I think it did create a change in the minds of lots
ချက်ချင်းဆိုသလိုတော့အပြောင်းအလဲဖြစ်လာမှာမဟုတ်ပါဘူးဒါပေမဲ့ကျေပြန့်တဲ့အပြောင်းအလဲတစ်ခုကလူတွေအတော်များများရဲ့စိတ်ထဲမှာအပြောင်းအလဲတွေဖြစ်လာစေခဲ့တာပါဒါကတိတ်ကိုအရေးကြီးပါတယ်တိုင်းပြည်ရဲ့ကံကြမ္မာအတွက်အရေးကြီးတဲ့ပြောင်းလဲမှုလို့ကျွန်မထင်ပါတယ်အရင်ကလူတော်တော်များများကနိုင်ငံရေးနဲ့ပတ်သက်ရင်စိတ်ဝင်စားမှုတိတ်မရှိခဲ့ဘူးလို့လည်းကျွန်မထင်ပါတယ်ဒါပေမဲ့တန်ဃာတော်တွေအကြမ်းဖက်နှိမ်နှင်းခံခဲ့ရတာကိုကြည့်ပြီးတော့တော်တော်လေးအံ့အားသင့်သုံးလှုပ်သွားခဲ့ကြပါတယ်ဖြစ်ပျက်နေတဲ့အခြေအနေတွေကိုလစ်လျူရှုထားလို့မရတော့ဘူးဆိုတာကိုလည်းမြင်လာကြပါတယ်
နောက်ထပ်မေးခွန်းတစ်ခုကတော့ဒီနေ့မြန်မာနိုင်ငံကလူငယ်တွေနဲ့ပတ်သက်လို့ပါလူငယ်တွေတော်တော်များများတိုင်းပြည်အပြင်ကိုထွက်သွားတဲ့အချိန်မှာနိုင်ငံရေးမျိုးဆက်ခါးဆက်ပြတ်သွားတဲ့အနေအထားမျိုးတွေကြုံရနိုင်မလားဆိုတဲ့မေးခွန်းကိုလည်း VOA သတင်းတောက်ကမေးခဲ့ပါတယ်လူငယ်တွေတော်တော်များများပညာတတ်တော်တော်များများကတိုင်းပြည်ပြင်ပကိုရောက်နေတဲ့အချိန်မှာလက်ရှိမြန်မာနိုင်ငံတဲကလူငယ်တွေကဆက်ပြီးတော့နိုင်ငံရေးအရာနိုးကျမှုရှိပါမလားတာဝန်ယူမှုနိုင်တဲ့အနေအထားရှိပါမလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့လည်းဒေါက်ဆန်းစုကြည်ကအခုလိုဖြေပါတယ်
But it's not true that all the young people who are capable of taking on the work after the older ones have moved out of the country.
လူငယ်တွေတော်များများတိုင်းပြည်အပြင်ကိုထွက်ခွာသွားတဲ့အတွက်ကျန်းနေတဲ့လူငယ်တွေကတာဝန်တွေမယူနိုင်ဘူးယူနိုင်တဲ့အရေးချင်းမရှိဘူးဆိုတာမဟုတ်ပါဘူးအခုဆိုရင်ပြည်ရင်းမှာလေ့လာခြင်းနဲ့သတိထားစောင့်ကြည့်နေတဲ့သူတွေရှိပါတယ်ပြည်ရင်းကလူငယ်တွေဟာအပြင်မှာရောက်နေသူတွေလောက်အခွင့်အလမ်းတွေမရကြတဲ့အတွက်ပြည်ပကလူငယ်တွေလောက်မသိတာတွေရှိကောင်းရှိပါလိမ့်မယ်။ဒါပေမဲ့သူတို့စီမှာလေ့လာသင်ယူခြင်းနဲ့စိတ်တွေပြင်းပြနေကြပါတယ်။ပညာအတက်ဆုံးသူတွေကစိတ်ပြက်လက်ပြက်နဲ့တိုင်းပြည်ကနေထွက်သွားကြပေမဲ့ကျန်းနေတဲ့အဲ့ဒီလူငယ်တွေနဲ့လက်တွဲပြီးတော့ကျမတို့ဆက်အလုပ်လုပ်ရပါလိမ့်မယ်။တော်တော်များများကနိုင်ငံသားမှာအခွင့်အလမ်းတွေပိုရတယ်ဆိုပြီးတော့ထွက်သွားကြတာပါဒါပေမဲ့လည်းဒီလိုအခွင့်အလမ်းတွေအပြင်မှာပိုရမယ်ဆိုတာကိုသိရတဲ့ပြည်ရင်းမှာပဲနေပြီးတခုခုကောင်းအောင်လုပ်နေတဲ့လူငယ်တွေလည်းရှိနေပါတယ
်ဒါကတော့မြန်မာဒီမိုကရေစီကောင်းမောင်ဒေါန်ဆန်းစုကြည်နဲ့ VOA သတင်းတောက်တွေ့ဆုံမေးမြန်းခဲ့တဲ့တွေ့ဆုံမေးမြန်းချက်တွေရဲ့တသိတသေးသားပါခင်ဗျာဒီနေ့တိုင်းပြည်ရဲ့လက်ရှိအခြေအနေအပြောင်းအလဲတွေပေါ်လာနိုင်ခြင်းနဲ့တိုင်းပြည်ရဲ့ကံကြမ္မာနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ရဲ့သုံးသပ်ချက်တွေကိုနောက်ရက်ဒီမှာလဲကျွန်တော်တို့ဇက်တိုက်ထုတ်လွှင့်နိုင်မယ်လို့မျှော်လင့်ပါတယ်ခင်ဗျာစောင့်မျှော်နားဆင်ကြဖို့သောတာရှင်တွေကိုအသိပေးလိုပါတယ်